ဒီတစ်ပတ်တော့ဆယ်ရီမကျိုးပေါအောင်ဆယ်မဆောက်ခင်ကလေးကဘာတွေလုပ်ဖို့လိုတယ်ဆောက်ပြီးဆယ်ရီအတွက်တဘာဝအန္တရာယ်ကျုံးလာရင်ဘာတွေလုပ်ရတယ်ဆိုတာတွေကိုအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းဆိုင်ကပြောပြပေးမှာပ
ါဝါဒီလောင်လိုင်းနဲ့ပမာဏကိုငိုတွေကသတ်မှတ်ပြီးသားတကယ်လို့အဲ့ဒီပမာဏနဲ့ပို့ပြီးရေတွေဝင်လာရင်ကျွန်တော်တို့ကရေပိုလွှဲဆိုတာအင်္ဂလိပ်လို spillway လို့ခေါ်တယ်ဒီဘူးသေးကဆယ်မှာပါပြီးသားပူလာတဲ့ရေတွေကိုလွှဲပေးဖို့နောက်တစ်ခါရေပေးဖို့အတွက်ကြတော့ရေထုတ်ပြုံကွန်ဆူပေါ့နော်အင်္ဂလိပ်လိုကတော့အဲ့ဒါကလည်းဆယ်ဒီဇိုင်းမှာပါပြီးသားခင်ဗျရေလိုတဲ့အချိန်မှာထုတ်တယ်မလိုတဲ့အချိန်မှာကျွန်တော်တို့ကဖိတ်ထားမယ်ရေထုတ်ပြုံရတယ်တကယ်လို့တတ်မှတ်တဲ့ပမာဏနဲ့တောင်နိုင်တဲ့ပမာဏနဲ့ရေကပူဝင်လာမယ်မိုးကပူများလာမယ်ဆိုလို့ရှိရင်ရေဘူးလွှဲရနေပြီးတော့မှသူ့ဒီဇိုင်းတိုင်းရေဘူးလေးကနေထွက်သွားကျေလို့အဲ့ရေပိုလွှဲရမှမနိုင်တော့ပါဘူးဆိုလို့ရှိရင်တချို့ဆယ်တွေမှာနောက်ထပ်အပိုပေါ့လေဒီ extra ရေပိုလဲတဘောမျိုး CP ရထည့်ထားတာမျိုးတွေရှိပါတယ်အဲ့ဒီကနေပြီးတော့မှဆက်ပြီးတော့မှလွှဲရတဲ့အနေအထားမျိုးတွေလည်းရှိတယ်အဲ့ဒါမှထပ်မနိုင်တော့ဘူးဆိုလို့ရှိရင်တော့အရန်ကိုအခြေအနေမကောင်းတော့ဘူးဆိုရင်တော့ဒီဆယ်ကြီးတစ်ခုလောက်ကျိုးပြီး damn failure ဖြစ်ပြီးတော့မှဆယ်အောက်ခြေမှာရှိတဲ့လူတွေကြီးရွာတွေတိရစ္ဆာန်တွေအကုန်လုံးလူတွေရဲ့အသက်အိုးရင်စီးစိမ်တွေကအကုန်လုံးအများကြီးပျက်စီးဆုံးရှုံးသွားနိုင်တယ်အားကြောင့်မလို့တချို့နေရာတွေမှာအဲ့လိုမျိုးဆယ်ကျိုးတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ပေါ့လေအဲ့ဒီ emergency spillway လို့ပြောတဲ့နေရာတွေကနေပြီးတော့မှရေတွေဖောက်ထုတ်ပြရတဲ့အားတွေရှိပါတယ်အဲ့လိုဖောက်ထုတ်ပြလိုက်တဲ့အတွက်ကြောင့်မလို့ဒီအောက်ပိုင်းမှာရေကြီးရေလျံတာတွေတချို့တော့ရှိတယ်ဒါပေမဲ့ဒါကဆယ်ကျိုးတာတဲ့စာလို့ရှိရင်တော့အများကြီးကံကောင်းသေးတယ်လို့ပြောရမှာပါဒီခုက2015လုံးကဖြစ်ခဲ့တဲ့ကြီးုံကြီးွားဆိုလို့ရှိရင်လည်းအဲ့လိုပုံစံဆန်ဆန်မျိုးတော့ရှိပါတယ်ဒီအမာဂျင်စီရေဘူးလဲလို့ပြောရမယ်သူတို့ထုတ်ပြရတဲ့အနေအထားမျိုးတွေပါတော့ရှိပါတယ်တကယ်လက်တွေ့ကြုံရရင်ဒါမဖြစ်မနေလောရမယ်ပြစ်စားပါမဟုတ်လို့ရှိရင်ဆယ်ကြီးတစ်ခုလုံးကျိုးွားမယ်ဆိုလို့ရှိရင်ကြီးတဲ့ပိုပြီးရောဒုက္ခရောက်တဲ့အခြေအနေကိုအများကြီးရောက်သွားနိုင်ပါလေ
1985ခုနှစ်ကတရုတ်နိုင်ငံဟင်နန်ခရိုင်တွေကဗန်ဂျိုးရေလောင်ကန်ကြီးနဲ့တခြားဆယ်တွေကျိုးသွားတဲ့အတွက်လူပေါင်း 13,000 ကျော်သေဆုံးခဲ့ရပြီးလူပေါင်း 11,000 လောက်အိုးအိမ်ဆုံးရှုံးခဲ့ရတာပါ။ဒါကြောင့်ဆယ်ကျိုးမဲ့အန္တရာယ်ကိုသတိထားဖို့လိုပါတယ်
။ဟိုဗမာပြည်မှာတော့ဆယ်ကြီးတစ်ခုလုံးကျိုးသွားပြီးတော့မှအကုန်လုံးဒီလူတွေတင်းချီပြီးတေွားတယ်လို့ပါလို့အဲ့လိုသက်သနာမျိုးတွေကတော့မရှိသေးပါဘူးခင်ဗျ။သားနိုင်ငံတွေမှာတော့အများကြီးရှိခဲ့ဖို့ပါတယ်။တရုတ်တို့ဘာလို့မှဆိုလဲဒီလိုမျိုးဆယ်ကျိုးရတဲ့အတွက်စိမ်းနဲ့ချီပြီးတော့တေွားတဲ့အထောက်ထားတွေရှိပါတယ်။တရုတ်ပြည်မှာရှိတဲ့ဘန်ဂူယိုဆယ်ဆိုလို့ရှိရင်1985ခုနှစ်လောက်မှာရွာတဲ့မိုးကြောင့်ပေါ့လေ။သူတို့ပြောတော့2000လောက်မှအခါအရန်ကိုကြီးတဲ့မိုးမျိုးပေါ့။အဲ့ဒီမိုးမျိုးနဲ့ကြုံတိုက်တဲ့အခါမှာတစ်ခါတည်းနဲ့အဲ့ဒီဆယ်ကကျိုးပေါက်ပြီးတော့မှဆယ်အောက်မှာရှိတဲ့လူပေါင်း3000လောက်တေွားတယ်ဆိုပြီးတော့မှမှတ်တမ်းတွေရှိပါတယ်။ဗမာပြည်မှာတော့အဲ့လိုဆူဆူဝါးဝါဖြစ်ခဲ့တာမျိုးတော့မရှိပါဘူး။မှရွာတွေရေမြုပ်တယ်ရေကြီးရေလန်တဲ့ကြောင့်ဆယ်ကျိုးတာမှမဟုတ်ပါဘူး။အမယ်မိုးကြီးလို့ရေကြီးလို့ရှိရင်လည်းဒီရေတွေကမျောပါပြီးတော့မှလူတွေကျဲနွားတိရစ္ဆာန်တွေအိုးအိမ်တွေပါသွားတာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့တကယ်ဆယ်ကြီးကျိုးသွားပြီးတော့မှအကုန်လုံးဒုက္ခရောက်ပြီးတော့လူတွေတိမ့်ချီပြီးတေွားတယ်ဆိုတော့အဖြစ်အပျက်မျိုးကတော့ဗမာပြည်မှာမရှိသေးပါဘူးခင်ဗျ
။ဆယ်ကိုတိဆောက်ဖို့လုပ်ခဲ့ကလိုအပ်ချက်ပေါ်လိုက်ပြီးဆယ်ဒီဇိုင်းကိုချရတာဖြစ်ပေမဲ့တဘာဝဘင်းအန်တွေကမမျောနဲ့ပဲကြုံရတတ်တယ်ဆိုတာကိုသတိထားသင့်ပါလေ
။ဆယ်ဆောက်တယ်ဆိုတာဤပညာအရာလိုအပ်ချက်တွေလေ့လာရမယ့်အချက်တွေကတော့အများကြီးရှိတယ်။တခါတည်းရင်ကြတော့ကိုလိုချင်တဲ့အတိုင်းလုပ်လို့မရဘဲနဲ့တဘာဝရဲ့ပေးထားချက်တွေရှိတယ်။တဘာဝရဲ့ပေးထားချက်တွေပေါ်မူတည်ပြီးတော့မှချင်းချင်းလုပ်ရတဲ့အခါကျတော့ဟိုလူတွေထင်သားသလိုဆယ်တွေဆောက်လိုက်ရင်မဆိုင်ပြူးမီတွေလည်းရဲတိုးတက်လာမယ်တခြားမှာလည်းဆစ်တွေလည်းထုတ်လို့ရမယ်ပါမယ်ရှိတယ်ဆိုရင်လည်းမထားပါတော့2015ခုနှစ်ကစစ်တုပ်လာမှုနဲ့အဲမှာရှိရလို့ပြောလို့ရတဲ့ဒီကြီးုံကြီးဝဆယ်ပေါ့လေမိုးတွေရမ်းများပြီးတော့မှရေတွေရမ်းကြီးတယ်ဆယ်ကရေလောင်နိုင်တဲ့ပမာဏနဲ့မိုးကရမ်းများပါပဲမုန်တိုင်းနဲ့လည်းတွားပြီးတော့အဲ့ဒီမြင့်မှာတိုက်ဆိုင်နေအဲ့ဒါကြောင့်မလို့ဆယ်ရေဘူးလွှဲရနေပြီးတော့မှရေတွေကိုအများကြီးလွှဲချလိုက်ရတဲ့အခါကျတော့ဆယ်ရဲ့အောက်ခြေအနေမိုင်းနေမှာရေတွေအများကြီးကြီးပြီးတော့လူတွေလည်းရေဘေးဒုက္ခတွေအများကြီးရောက်ခဲ့ကြတာရှိတယ်ပေါ့လေအဲ့လိုမျိုးလာတဲ့မိုးရေကြိမ်အကုန်လုံးကိုဖမ်းထားနိုင်အောင်အရင်တော့ကဒီဇိုင်းမလုပ်ခဲ့ဘူးလားမေးလို့ရတယ် တို့တော့လည်းပဲဆယ်ကိုရေလောင်မို့လုပ်တဲ့အခါမှာသူ့ရဲ့ရေတွေပဲကမြင့်လာလေမြင့်လာလေရေပြင်ရဲ့အကျယ်ကလည်းများသွားလေများသွားလေနဲ့ရေပြင်ကျယ်ကျယ်လောင်မို့ဆိုရင်မြေပြင်လည်းများများလို့ရမြေပြင်များလို့အဲ့ဒီမြေပြင်ကတကယ်လွတ်နေတဲ့မြေပြင်ဖြစ်ရင်တော့ပြဿနာမဟုတ်ဘူးတချို့နေရာတွေကဥမာဒူတွေနေထိုင်တဲ့ကျေးရွာတွေရှိမယ်တန်ဖိုးမပြတ်နိုင်တဲ့ဥမာရှေးအောင်စာဦးလိုဟာမျိုးတွေရှိမယ်အဲ့ဒါတွေကိုရှောင်ရှားပြီးလုပ်ရတဲ့အခါကျတော့ကိုလိုချင်တဲ့ဒီဇိုင်းတွေပဲလေတောက်ချက်မှရောက်တာပေါ့လေဘာဝရဲ့ပြီးထားချက်ပေါ်မှာပဲမူတည်ပြီးလောရတဲ့ခါကြတော့တချို့နေရာတွေမှာဒီလိုလိုအပ်ချက်မျိုးရှိသွားတာရင်းလည်းရှိပါတယ်အဲ့ဒါကိုကြတော့ပြင်ကအတမန်အရသားတွေကြတော့ဒီဆဲဆောက်လိုက်လို့ရေတွေကဒီလိုကြီးတယ်လို့ဘာလို့အဲ့လိုမျိုးအမြင်တွေလည်းရှိပါတယ်အဲ့ဒါတွေကိုကြတော့တကယ်စကြန်းသားလေးတဲ့ဒီပညာရှင်တွေကနေဒီလူလူကိုဒီပညာပေးတာလို့ဘာလို့လုပ်ဖို့လိုအပ်ပါတယ်
ရစီရဖို့ဖြစ်စေစိုက်ပျိုးမင်းနဲ့ဒေသခံတွေအတွက်ရေရအောင်ဖြစ်စေရေကြီးရေရှမ်းမှုကိုကာကွယ်ဖို့ဖြစ်စေလိုအပ်လို့ဆယ်ဆောက်ရမယ်ဆိုရင်ဝင်းကျင်မပြည့်စုံအောင်အဓိကထားရမှာမို့မဆောက်ခင်မှာတည်တည်ချာချာစူးစမ်းလေ့လာရမှာပါ
ကျေရီမဆောက်ခင်မှာတဘာပိုင်းကြီးထိခိုက်မှုတိုင်းတာတဲ့ EIA Environmental Impact Assessment နောက်တစ်ပါး SIA Social Impact Assessment တွေပေါ့လေအဲ့ဒါတွေကိုမဆောက်ခင်မှာကြွန့်ကျင်တဲ့ပညာရှင်တွေနဲ့မဖြစ်မနေလုပ်ရမယ် EIA SIA report တွေထွက်လာတဲ့အခါမှာလည်းတကယ်စောင့်မဲ့ပညာရှင်တွေကအဲ့ဒီလိုပို့ရီညွှန်ကြားထားတဲ့အတိုင်းလိုအပ်ချက်တွေအတိုင်းမဖြစ်မနေဖြည့်ဆည်းပြီးတော့မှစောက်ဖို့လိုအပ်တယ်ဆုံးတဲ့အခါဒီမှာလည်းတတ်နိုင်ကြများပေါ့လေပထမဦးဆုံးအနေနဲ့ကတော့တဘာပန်းချင်းထိခိုက်မှုကြိုတင်ကာကွယ်မှုတွေလုပ်ပေးဖို့လိုတယ် prevention လို့ခေါ်တာပေါ့လေအဲ့လိုမျိုးမလုပ်နိုင်ဘူးဆိုလို့ရှိရင်လည်းတဘာပန်းချင်းထိခိုက်မှုညော်နေတတ်တာသွားအောင်ပေါ့လေ mitigation လုပ်ပေးဖို့လိုတယ်အခုကအဆယ်ဆောက်လိုက်တဲ့အတွက်ကြောင့်နေလာသွားတဲ့ဒေသခံတွေပဲဖြစ်ဖြစ်ဒီအားတွေဖြတ်ပြူးနေဆိုလဲတန်ရာတန်ကြီးရောကြီးပြီးပြီးတော့မှသူတို့ရဲ့ဘဝရည်တည်မှုအတွက်အာမခံချက်ပြီးပြီးဖို့လိုတယ်ပေါ့လေအဲကြောင့်မလို့စိုက်ပျိုးရေအတွက်ပဲဖြစ်ဖြစ်တောက်တုံးရေအတွက်ပဲဖြစ်ဖြစ်စမှုလုပ်ငန်းအတွက်ပဲဖြစ်ဖြစ်တကယ်လိုအပ်တယ်ဆိုတော့ခုနပြောတဲ့အချက်လက်တွေကိုနားလည်တကြနဲ့ပညာရှင်တွေနဲ့ဒီလိုချာချာလေ့လာတစ်ချိန်ယူပြီးတော့မှသိောက်တင်တယ
်ဦးသိန်းပိုင်ရပြောကြတယ်ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြဦးမယ်နော်